ယူကရိန်းနိုင်ငံရဲ့အဓိကနျူကလ িয়ার စွမ်းအင်စက်ရုံကိုရုရှားတို့သိမ်းပိုက်ထားတာကနျူကလ িয়ার ဓာတ်ရောင်ကြီးဘေးအန္တရာယ်ဆိုးကျရောက်စေနိုင်တဲ့ခြိမ်းခြောက်မှုဖြစ်ပါတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဒီကနေ့တောက်ကြားနေ့မှာသတိပေးပြောဆိုလိုက်ပါတယ်။သမိုင်းမှာအဆိုးဝါးဆုံးနျူကလ িয়ার မတော်တဆမှုကြီးဖြစ်ခဲ့တဲ့1986ခုနှစ်ကချာနိုဗိုင်းနျူကလ িয়ার စက်ရုံပောက်ကွဲမှု38နှစ်ပြည့်တဲ့နှစ်ပတ်လည်နေ့မှာအခုလိုသတိပေးလိုက်တာပါ။ယူကရိန်းနိုင်ငံတောင်ပိုင်းဇာပိုရီဇီယာနျူကလ িয়ার စက်ရုံကိုရုရှားတပ်ဖွဲ့တွေကယူကရိန်းကိုစတင်တိုက်ခိုက်ခဲ့တဲ့2022ခုနှစ်အစောပိုင်းကတည်းကသိမ်းယူထားတာဖြစ်ပါတယ်။ဒေသရဲမှာနှစ်ဖက်တိုက်ပွဲတွေမကြာခဏရှိခဲ့တယ်လို့ဥရောပရဲ့အကြီးဆုံးနျူကလ িয়ার စက်ရုံကြီးဖြစ်တဲ့အဲ့ဒီနေရာမှာနျူကလ িয়ার အန္တရာယ်တည်အောင်လှုပ်ဆောင်နေတယ်ဆိုပြီးတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲပြောဆိုနေကြတာလည်းဖြစ်ပါတယ်။ရုရှားအကြမ်းဖက်သမားတွေဟာဇာပိုရီဇီယာနျူကလ িয়ার စက်ရုံကိုပြန်မေးဆွဲထားတာအခုဆိုရင်တော့ရက်ပေါင်း885ရက်ရှိသွားပြီလို့ယူကရိန်းသမ္မတကလူမှုကွန်ရက်မှာဖော်ပြပါဗျ။ဒီနျူကလ িয়ার စက်ရုံကိုယူကရိန်းဘက်ကအပြည့်အဝပြန်လည်ထိန်းချုပ်ခွင့်ရဖို့အပြင်တခြားသောယူကရိန်းနိုင်ငံတွင်ကနျူကလ িয়ার စက်ရုံတွေကိုပါရုရှားတိုက်ခိုက်တာမခံရအောင်ကမ္ဘာကြီးတစ်ခုလုံးကရုရှားကိုဖိအားပေးပြောဆိုဖို့တာဝန်ရှိပါတယ်ဆိုတာကိုလည်းယူကရိန်းသမ္မတကဒီကနေ့ပြောဆိုပါတယ်။လွန်ခဲ့တဲ့38နှစ်ချာနိုဗိုင်နျူကလ িয়ার စက်ရုံပောက်ကွဲချိန်တုန်းကရေဒီယိုတက်တူကြတဲ့ရောင်ကြီးတွေဥရောပတလွာပြန့်နှံ့ခဲ့ပြီးတော့လူတွေတန်းနဲ့ချီဘေးအန္တရာယ်သင့်ခဲ့တာဖြစ်ပါတယ်ရှင်။